ကမ္ဘာတစ်လွှာကိုဗစ် -19 ကူးစက်ပြန့်နှံ့မှုတွေဆက်ပြီးတော့ဖြစ်နေရမှာအမေရိကန်ပြည်ထောင်စုမှာကူးစက်သူ6သန်းကျော်နဲ့သေဆုံးသူ 38,000 ကျော်ရှိပါတယ်။အနောက်အလယ်ပိုင်းပြည်နယ်တွေဖြစ်တဲ့အိုင်အိုဝါတောင်နှင်းမြောက်ဒါကိုတာနဲ့မင်းနီဆိုတာပြည်နယ်တွေမှာတရက်တာကူးစက်မှုနှုန်းမြင့်တက်လာတယ်လို့လည်းဂျွန်ဟော့ပကင်းစ်တက္ကသိုလ်စီးရင်တွေအရသိရပါတယ်။ပြင်သစ်နိုင်ငံမှာအင်္ဂါနေ့ကစလို့ကျောင်းတွေပြန်ဖွင့်မှုစီစဉ်ထားပါတယ်။နိုင်ငံတွင်းယောဂကုသမှုနှုန်းမြင့်တက်နေသေးတာကြောင့်ကျောင်းသားတွေယောဂကုသနိုင်တဲ့အန်ဒီရဲ့ရှိတဲ့အပေါ်မှာစိုးရိမ်မိကြောင်းပညာရေးဝန်ကြီးဂျွန်မိုက်ကယ်ဘလန်ကာကတနင်္ဂနွေနေ့ကပြောပါတယ်။ပြင်သစ်မှာနေတိုင်းကုသသူလူနာတွေထောင်ထဲချပြီးတော့မြင့်တက်နေစေဖြစ်ပါတယ်။ဆရာဝန်တွေကတော့ပို့ပြီးတော့တင်းကျပ်တဲ့စီမင်းတွေချမှတ်ဖို့အသက်6နှစ်အထက်ကလေးငယ်တွေကိုနှာခေါင်းစီးတက်ဆင်ဖို့နဲ့တချို့ကိုအွန်လိုင်းကနေပဲသင်ယူကြဖို့တိုက်တွန်းထားပါတယ်။နယူးဇီလန်မှာတော့ကျောင်းတွေနဲ့စီးပွားရေးလုပ်ငန်းတွေကိုဒီကနေ့ပြန်ဖွင့်မှာဖြစ်ပြီးလူအများသွားလာတဲ့နေရာတွေမှာနှာခေါင်းစီးတက်ဆင်ကြဖို့အာဏာပိုင်တွေကတိုင်းနိုင်ငံလုံးကိုတိုက်တွန်းထားပါတယ်ရှင်။